Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇွန်လ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်လေးထဲမှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ကမ္ဘာ့တော့ Refugee Crisis ကနေပြီးတော့ကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်အဲ့ဒါတော့ Pandemic ပေါ့နော်
ဒေါ်ဆန်းစကြည်မွေးနေ့အထိမ်းအမှတ်ပြည်တွင်းပြည်ပဘန်ဒဘိတ်လှူရှားမှုသတင်းမှာကြားရမှာဖြစ်တယ်လို့ကိုဗစ်ရောဂါကူးစက်ခံရတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေကျန်းမာရေးဆောင်ရှားမှုရရှိရေးခက်ခဲတွေ့နေတဲ့သတင်းတခါကဘာတဝှမ်းဒုက္ခသည်ပြဿနာအရင်ကထက်ပိုဆိုးလာနေတဲ့အကြောင်းကုလသမဂ္ဂကသတိပေးတဲ့သတင်းနဲ့အတူသတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေကြဖြစ်တဲ့ဒုအသံအစီအစဉ်နဲ့အတူဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ဖြင့်ဆက်သွယ်မေးမြန်းထားတဲ့စနေညသကပိုင်းအစီအစဉ်တွေကိုလည်းပြန်လည်တင်ဆက်သွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂထွေထွေညီလာခံကနေမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီးဖေဗရီလရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြနေကမဲခွဲအတီးပြုတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလသမဂ္ဂထရေညီလာခံဥက္ကဋ္ဌစီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။အခုအတည်ပြုခဲ့တဲ့ကုလသမဂ္ဂအဆုံးဖြတ်ချက်ဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအရသာအစုအဝေးကိုဖျောက်ချခဲ့တဲ့စစ်တပ်ကိုနိုင်ငံတကာကလည်းကြေကြေပြန့်ပြန့်ရှုတ်ချမှုကိုထင်ဟပ်နေတာဖြစ်ပြီးဆန္ဒပြပြည်သူတွေပေါ်မှာအင်အားအလွန်ကျွံသုံးနှိမ်နင်းတာကိုရှုံ့ချထားသလိုမြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးဖော်ဆောင်ပေးဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်နဲ့တမရဥဝင့်မြင့်ပါဝင်ဖန်ထားသူအားလုံးကိုချင်းချက်မရှိအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့ပါတောင်းဆိုထားတာပါမြန်မာကိုအဓိကဆက်လက်နဲ့တင်ပို့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ဘယ်လာရုစ်နိုင်ငံကပဲကန့်ကွက်ပြီးနိုင်ငံပေါင်း119နိုင်ငံရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်အတွက်အိန္ဒိယတရုတ်အိန္ဒိယနဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကမဲမပေးဘဲနေကြတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြနေကအထွေထွေညီလာခံမှာပြောကြားရမှာတော့ရှင်အနာသိမ့်မှုအမြန်ဆုံးတည်ရဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကနေအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါစစ်ကောင်စီကနေထုတ်ပြန်တဲ့အကြေညာချက်ထဲမှာတော့ဥကြုံမုံထွန်းကိုဒီယာရုကနေဖယ်ရှားခဲ့ပြီးနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုထားတာဖြစ်ကြောင်းနဲ့အခုလိုကုလအထွေထွေညီလာခံကိုသူတက်ရောက်တာဟာတရားမဝင်ကြောင်းနဲ့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါဖို့နဲ့ပြည်တွင်းရေးကိုဝင်ရဆက်ဖက်ဖို့အတွက်ဘဲကြိုးပမ်းချက်မျိုးကိုမဆိုလက်မခံကြောင်းလည်းဖော်ပြထားပါတယ်။တောက်ကြနဲ့အထွေထွေညီလာခံမှာဆုံးဖြတ်ချက်ကိုမဲမခွဲခင်အစောပိုင်းမှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစရန့်နာဘာဂနာကတော့မြန်မာအရေးနိုင်ငံတကာအတိုင်းအဝန်းကနေဒီတဲ့ပို့ပြီးပူပေါင်းကြိုးပမ်းချဖို့တိုက်တွန်းခဲ့ပါတယ်။ဂျူလာ19ရက်စနေနေ့မှာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်နဲ့နိုင်ငံတော်မှာပန်းတပိတ်တွေဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်မြို့ရွာအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ဘဲအိမ်တွေဈေးတွေမှာတောလာနေကြသူတွေဟာပန်းတွေကိုကင်ဆောင်ပြီးတော့ရောခေါင်းတွေမှာပန်းတွေပန်ပြီးတော့ပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ရန်ကုန်မရန်ကုန်မှာတော့အခုချိန်ထိအဖမ်းခံရဆဲဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့မွေးနေ့မှာအကျဉ်းသားတွေကိုဂုံပြုအောင်မိတဲ့အနေနဲ့ပန်းတပိတ်ပြုတ်လုပြီးအကျဉ်းသားအလုံးကိုချက်ချင်းပြန်ပြီးလွတ်ပေးဖို့တောင်းဆိုခဲ့ကြတာပါရန်ကုန်စမ်းကြောင်းကဒပိတ်စစ်ကြောင်းထွက်ခဲ့တဲ့ Generation C လူငယ်တူကလည်းသူတို့ဒပိတ်စစ်ကြောင်းတွေရဲ့အဓိကကြွေးကြော်တန်းက Freedom from Fear ကြောက်ရွံ့မှုကနေကင်းစေဖို့အတွက်ကြောက်ခစ်ကိုမှောက်ပြစ်ဆိုတဲ့ကြွေးကြော်တန်းနဲ့ချီတက်ခဲ့ကြတာဖြစ်ကြောင်း VOA ကိုပြောပါတယ
်။ဒေါ်ဆန်းစုကြည်အထောင်းခံတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အကြောက်တရားအစဉ်အဆက်ရှိအဲဒီအကြောက်တရားကိုကျွန်တော်ကကြောက်ခစ်ကို ောက်ပြေဆိုပြီးတော့လည်းဟောကနေကျူးကျော်တယ
်ဟောပြောပွဲတွေမွေးနေ့ဆူတောင်းပွဲတွေကိုမုံရွာရင်းမပင်ဆလင်းကြီးဒဇယ်မြိုင်နတ်မောက်အောင်လံမိထီလာကလေးခံကောဖားကန်မူဆယ်မြို့တွေမှာပြုလုပ်ခဲ့ကြပြီးပေါင်တဝဲလောင်းလုံးတရချောင်းစားတဲ့မြို့တွေမှာလည်းဆန္ဒပြပြည်သူတွေကကြောက်ခက်ကိုမှောက်ပြစ်ဗေဒပြန်အန်ကိုခဲပန်းပန်နဲ့ပဲဖက်စစ်စစ်တပ်အမြင့်ဖြတ်စားတဲ့ဆိုင်းဘုတ်တွေပိုစတာတွေကိုကန်ဆောင်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်ဗြိတိန်နိုင်ငံချိုင်းဝန်ကြီးဒိုမီနစ်ရက်ဖ်နက်လာမယ့်သတင်းပတ်ထဲမှာပြုလုပ်မယ့်ဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့ကိုရိုနာဗိုင်းရပ်စ်အကူးစက်ခံထားသူနဲ့ထိတွေ့မှုရှိခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကစနေနေ့မှာပြောကြားလိုက်ပါတယ်။သူဟာကိုဗစ်ရောဂါကူးစက်မှုရှိမရှိဆေးစစ်ဖို့နဲ့ဇူလိုင်လ3ရက်နေ့အထိ14ရက်ကြာကွာရန်တိန်းခွဲပြီးတိကျနေဖို့လိုအပ်တာကြောင့်စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်သိမ်းခဲ့ရတာကိုတောင်းပန်ကြောင်းနဲ့ဒါကိုဗြိတိန်နိုင်ငံချိုင်းဝန်ကြီးကနားလည်ပေးဖို့သူရဲ့ Facebook စာမျက်နှာမှာရေးသားပြောဆိုခဲ့တာပါ။သူတို့နှစ်ဦးဗုဒ္ဓဖူးနေမနေ့ပိုင်းမှာတွေ့ဆုံဖို့စီစဉ်ထားတာဖြစ်ကြောင်းလည်းပြောပါရတယ်။ဗြိတိန်နိုင်ငံချိုင်းဝန်ကြီး Rap ဟာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ကိုအခုသတင်းပတ်ထဲမှာလာရောက်ဖို့ရှိတယ်လို့ကမ္ဘောဒီးယားအရာရှိတွေကပြောပါရတယ်။ကမ္ဘောဒီးယားနိုင်ငံမှာ February လကစပြီးဒီရောဂါအကူးစက်ခံရသူကတိုးလာနေတာပါ။စနေနေ့ကတော့တရက်အတွင်းကိုဗစ်ကာယရောဂါကြောင့်သေဆုံးသူအယောက်20တွေ့ခဲ့ရတဲ့နောက်မှာဝင်ကြီးချုပ်ရဲ့ဒီတိကျခွဲနေမဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အခုဆိုကမ္ဘောဒီးယားနိုင်ငံမှာဒီရောဂါအကူးစက်ခံသူ4000ကျော်နဲ့သေဆုံးသူက400ကျော်ရှိနေပါတယ်။ကူးစက်များ Delta အမျိုးအစား COVID ပိုးတွေ့ရသူက9ဦးရှိနေပြီးသူတို့ဟာအင်းနီချင်းထိုင်းနိုင်ငံကနေပြန်လာသူတွေဖြစ်ကြောင်းကမ္ဘောဒီးယားချမ်းမာရေးဝင်ကြီးဌာနကစနေနေ့ကပြောပါတယ်။အင်းနီချင်းအိန္ဒိယနိုင်ငံမှာတော့စနေနေ့ကတရက်အတွင်းကိုဗစ်အကူးစက်ခံသူ6000ကျော်ဖြစ်သွားတဲ့အတွက်အခုဆိုအိန္ဒိယမှာကိုဗစ်ကာယရောဂါအကူးစက်ခံသူကတန်း30နီးပါးရှိနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်တရက်အတွင်းသေဆုံးရသူကလည်း1600ကျော်ရှိပြီးတနိုင်ငံလုံးအတိုင်းအတာနဲ့သေဆုံးရသူက4သိန်းနီးပါးဖြစ်သွားတာပါဒါပေမဲ့လည်းဧပြီနဲ့မေလထဲမှာတရက်ကိုကူးစက်သူနေ့စဉ်4သိန်းကျော်ရှိနေရကနေအခုတရက်ကိုကူးစက်သူတသိန်းအောင်ဖြစ်လာတာဆက်နှစ်ဇက်တိုက်တွေ့လာရတာဖြစ်ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကကိုဗစ်ကာယရောဂါဆန်ရကန့်သက်ထားမှုတွေကိုတဖြည်းဖြည်းဖြေလျှော့ပေးနေပေမဲ့ကျောင်းတွေရေကူးကန်တွေနဲ့ကိုလက်လှုပ်ရှားအားကစားရုံတွေကိုတော့ပိတ်ထားဆဲဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါဆန်ရစောင့်ကြည့်မှတ်တမ်းတင်နေတဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာတော့စနေနေ့အထိဆိုကမ္ဘာတလောကိုဗစ် -19 ကူးစက်ခံရသူကသန်းပေါင်း189သန်းကျော်နဲ့သေဆုံးရသူက4သန်းနီးပါးရှိနေတယ်လို့ဖော်ပြထားပါတယ်။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးကူးစက်သူ33သန်းခွဲကျော်နဲ့သေဆုံးရသူက6သန်းကျော်ရှိနေပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ဟိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနဲ့အာရှဒေသကထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ VOA American တိုင်းရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတခါတော့အီရန်နိုင်ငံသမ္မတရွေးကောက်ပွဲမှာနောက်ဆုံးဘသူအနိုင်ရသွားတယ်လဲဆိုတဲ့သတင်းအပဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သိငီထိုက်ကပြောပြမှာပါ။အ
ီရန်သမ္မတရွေးကောက်ပွဲမှာသဘောထားပြောပြောင်းတဲ့သမ္မတကိုယ်စားလှယ်လောင်းကသဘောထားအစွန်းရောက်ပြင်းထန်တဲ့တရားရည်အကြီးအကဲအီဘရာဟင်ရိုက်ဆီကိုရှုံးနိမ်ကြောင်ဝန်ခံလိုက်ပါတယ်။အီရန်နိုင်ငံအုပ်ချုပ်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီရဲ့ဦးဆောင်မှုအောက်မှာအစိုးရတဲ့အနေနဲ့နိုင်ငံမှာငြိမ်းချမ်းသာယာပြီးကျောဝတ်တုတ်တမှုတွေစောင့်ချင်းပြေးနိုင်ဖို့မျှော်လင့်ကြောင်းဗဟိုဘဏ်အခြေကဲဟောင်းအက်ဒိုနက်ဆာဟာမတီကစာထဲမှာထည့်သွင်းရေးသားထားကြောင်းမီဒီယာတွေကဖော်ပြပါတယ
်။အော်ဂါယေဆေယက်အီဘရာဟီမ်ရိုက်စီ
မစ္စတာအီဘရာဟီမ်ရိုက်စီကိုလူထုကသမ္မတအဖြစ်ရွေးကောက်ကြောင်းအီရန်ပြည်ထောင်စုဝန်ကြီးကစနေနေ့ရွေးကောက်ပွဲရလဒ်ကိုကြေညာခဲ့တာပါ။အီရန်မှာတောက်ချန်နေကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးသူအရှိအတွေ့နှဲခဲ့ပြီးရိုက်စီကိုရှင်ပြိုင်နိုင်လောက်တဲ့ကိုယ်စားလှယ်လောင်းလည်းမရှိခဲ့ပါဘူး။စနေနေ့မနေ့နှစ်နာရီမဲယုံလေးပိတ်သိမ်းတဲ့အထိမဲပေးသူအရှိအတွေ့နဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဌာနရဲ့တရားဝင်ခန့်မှန်းချက်မထွက်ခဲ့ပါဘူး။ သမရရွှေကောက်ပွဲမှာမဲလာထက်သူပိုးပြီးတော့များလာစေရည်ရွယ်ပြီးတောက်ချန်နေညတကောင်မဲယုံပိတ်ချိန်ထက်နှစ်နာရီနောက်ကြပြီးစနေနေ့မနေ့နှစ်နာရီထိမဲပေးချိန်ကိုအနာပိုက်တို့ထိုးမြင့်ခဲ့ပါတယ်။အီရန်မှာမဲပေးခွင့်ရှိသူ59တန်းထဲကနေတောက်ချန်နေညနေ9နာရီခွဲအချိန်ထိမဲပေးသူ39ရာခိုင်နှုန်းရှိကြောင်းအီရန်ဆိုရနဲ့ပတ်သက်တဲ့ FAS သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲကိုကြီးချက်တဲ့ပြည်ထရေးဝန်ကြီးဌာနဘက်ကဒီရဲ့အတွက်ကိုအတည်ပြုတာတော့မရှိပါဘူး။မဲပေးသူ29တန်းနီးပါးတဲ့က62ရာဂိုင်နှုံးလောက်ရှိတဲ့18.9တန်းကျော်ရဲ့ထောက်ခံမှုကိုအီဘရာဟင်ရိုက်စီရရှိခဲ့ကြောင်းစနေနေ့နေကင်းပိုင်းမှာအီရန်ပြည်ထရေးဝန်ကြီးကပြောပါတယ်။မဲထွက်ထက်သူအရေအတွက်က 48.8 ရာခိုင်နှုန်းရှိတယ်လို့လဲအီရန်ပြည်ထရေးဝန်ကြီးကပြောပါတယ်ရှင်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းနေချိန်မှာအာဖဂန်တပ်ဖွဲ့တွေအပေါ်အာဖဂန်တာလီဘန်တို့ကတိုးမြှင့်တိုက်ခိုက်နေတဲ့တချိန်ထဲမှာပဲပါကစ္စတန်နယ်စပ်ဒေသတွေမှာအာဖဂန်တာလီဘန်တို့အတွက်လှူဒန်းမှုတိုးလာနေကြောင်းဒေသခံတွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံတွင်းဒေသတွေမှာတာလီဘန်တို့အတွက်ရန်ပုံငွေကောက်ခံမှုတွေရှိနေစေဖြစ်ကြောင်းဒီကိစ္စတွေကိုကိုယ်တိုင်သိရှိထားသူတွေနဲ့သတင်းရှင်းမြစ်တွေက VOA ကိုပြောပါတယ်။ပါကစ္စတန်နိုင်ငံဘလူချစ်စတန်ပြည်နယ်ရဲ့မြို့တော်ကတ်တာရဲ့အရှိတ်ဘက်မိုင်130လောက်မှာရှိတဲ့ဒူကီမာနေထိုင်သူတို့ကတော့အာဖဂန်တာလီဘန်တွေကအနီးအနားတောင်တန်းတွေကကြောင်မီသွေးတူးသူတွေနဲ့အတူနေထိုင်နေကြောင်းဈေးတွေတွေထံကနေဒေါ်လာ50ကနေ90အထိကောက်ယူဖို့တောက်ကြံနေတိုင်းဒေတာဈေးကိုလာကြကြောင်း VOA ကိုပြောပါတယ်။ဆိုင်ကယ်ရီနဲ့လာကြပြီးဈေးဆိုင်ကြီးတွေကနေအလှငွေကောက်ယူကြောင်းသူတို့ဟာတာလီဘန်လှုပ်ရှားမှုမှာပါဝင်သူတွေဖြစ်တယ်လို့ဖျားသခင်ရဲ့လက်ညွှန်ချက်အတိုင်းတိုက်ခိုက်နေကြသူတွေလို့ဒေတာကန်တွေကပြောဆိုကြောင်းတာလီဘန်အဖွဲ့ရဲ့လက်ထုံပြမဲ့အရေးစိုးရိမ်တဲ့အတွက်အငြင်းမဖော်တဲ့ဒေတာကန်ကပြောပါတယ်။အရင်ကတော့ဗလီတချို့ကိုလာကြတဲ့အဲ့ဒီလူတွေကအခုတော့ဈေးဆိုင်တွေကနေရန်ပုံငွေလာကောက်နေတာလို့သူကပြောပါတယ်။တာလီဘန်အဖွဲ့ဝင်တွေဟာပြည်내တွင်းကဒေသအတော်များများမှာရန်ပုံငွေကောက်တာကိုပေါ်ပေါ်ထင်ထင်ဆောင်ရွက်နေကြကြောင်းဘလူချစ်စတန်ပြည်내လွှတ်တော်အဖွဲ့ဝင်တို့က VOA ကိုပြောပါတယ်။ဒီကိစ္စကအကဲဆက်တာကြောင့်အမည်မဖော်လို့ကြောင်းလဲသူက VOA ကိုပြောပါတယ်။ဇွန်လ20ရက်နေ့တနင်္ဂနွေနေ့ဒီကနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတစ်လွှာတန်းနေချီရှိတဲ့ဒုက္ခသည်တွေစားရည်ရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရတာကြောင့်နိုင်ငံတကာကပံ့ပိုးပေးချဖို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကကမ္ဘာဒုက္ခသည်များနေ့အကြိုမှာပန်ကြားပါတယ်။နိုင်ငံပေါင်း80ကလူပေါင်း115တန်းကျော်ကို WFP ကထောက်ပံ့နေရတာဖြစ်ပြီးအခု2021ခုနှစ်အတွင်းအသက်ငယ်ထောက်ပံ့မှုအတွက်လိုအပ်တဲ့ရန်ပုံငွေဒေါ်လာ 15.3 ဘီလီယံရဲ့55ရာခိုင်နှုန်းကိုပဲလက်ရှိရရှိထားပါတယ်။ရထားတဲ့ရန်ပုံငွေနဲ့လောက်ငါအောင်စီမံနိုင်ရေးအတွက်အာဖရိကအရှေ့ပိုင်းနဲ့တောင်ပိုင်းတစ်လွှာကတန်းနေချတဲ့ဒုက္ခသည်တွေကိုထောက်ပံ့တဲ့ရိတ်ခါဝေစုလျှော့ချလိုက်ရသလိုအရှေ့အလယ်ပိုင်းမှာလည်းလျှော့ချထားရပါတယ်။အာဖရိကအရှေ့ပိုင်းကဒုက္ခသည်တွေရဲ့၄ပုံ၃ပုံကိုပေးနေတဲ့ရိတ်ခါဝေစုထက်ဝက်လျှော့ချခဲ့ရကြောင်း WFP ပြောခွင့်ရ Thompson Ferry ကပြောပါတယ်။
In Southern Africa, refugees in Tanzania who depend entirely on WFP assistance.
Africa တောင်ပိုင်းဒေသမှာဆိုရင် WFP ရဲ့ထောက်ပံ့မှုကိုလုံးဝမှီခိုနေရတဲ့ Tanzania ကဒုက္ခသည်တွေရဲ့ရိတ်ခါထောက်ပံ့မှုကို၃ပုံ၃ပုံနီးပါးလျှော့ချထားရပါတယ်။ Syria ဒေသတွင်ဒုက္ခသည်အရေးဆောင်ရွက်မှုအတွက်ရန်ပုံငွေမလုံလောက်တာကြောင့်ရန်ပုံငွေထပ်မရဘူးဆိုရင်လာမယ့်ဩဂုတ်လကုန်ပိုင်းအရောက်မှာဂျော်ဒန်ကထုတ်ခတဲ့2,400,000အတွက်ထောက်ပံ့မှုဖြတ်တောက်ရနိုင်ခြင်းရှိတယ်လို့ WFP ပြောခွင့်ရကပြောခဲ့တာပါ။လာမယ့်6လအတွက်ဒုက္ခသည်တွေကိုထောက်ပံ့မှုပြန်ပေးနိုင်ရေးအတွက် WFP အနေနဲ့ရန်ပုံငွေဒေါ်လာ 4.5 ဘီလီယံရေးပေါ်လိုအပ်ကြောင်းလည်းပြောခွင့်ရကထပ်လောင်းပြောပါတယ်။ကမ္ဘာတစ်လုံးမှာဒုက္ခသည်နဲ့နိုင်ငံတွေအိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းကတန်း80ကျော်အထိစံချိန်တင်ရောက်ရှိနေပြီးအများစုကတော့ဌာနေရင်းကိုပြန်နိုင်မဲ့အလားအလာမှေးမိန်နေတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောဆိုထားပါတယ်ရှင်။အိုလံပစ်ခြေစစ်ပွဲတစ်ခုမှာမက္ဆီကိုပွဲကြည့်ပရိသတ်ကလိန်တူဆုံးမဲ့သူတွေကိုစန့်ကျင်တဲ့ကြွေးကြော်သံနဲ့အော်ဟစ်ခဲ့ကြတာကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကတောက်ချန်နေ့မှာအရေးယူလိုက်တာကြောင့်မက္ဆီကိုဘောလုံးအသင်းအနေနဲ့ အိမ်ကွေးမှာပွဲကြည့်ပရိသတ်မပါဘဲနှစ်ပွဲကစားရတော့မှာဖြစ်ပါတယ်။ဒါအပြင်မက္ဆီကိုဘောလုံးအဖွဲ့ချုပ်အနေနဲ့ဒဏ်ကြေးဒေါ်လာ6000ကျွဲပေးဆောင်ရမယ်လို့လည်း FIFA ကပြောဆိုထားပါတယ်။ FIFA ကပြစ်ဒဏ်သတ်မှတ်ထားသလိုထိပါဆော်ကားမှုတွေနှဲသွောအောင်ကြိုးစားဆောင်ရွက်ပေးမယ်လေ။မက္ဆီကိုဘောလုံးပွဲပရိသတ်ကတော့ပြိုင်ဘက်အသင်းတွေရဲ့ဂိုးသမားတွေကိုရည်ရွယ်ပြီးဆက်လက်ကြွေးကြော်အော်ဟစ်အော်နေကြတာပါ။နောက်ဆုံးဖြစ်ခဲ့တဲ့အဖြစ်အပျက်နှစ်ခုကတော့တိုကျိုအိုလံပစ်ပွဲတော်ခြေစစ်ပွဲတွေကိုမက္ဆီကိုနိုင်ငံဂွာရာလာဂျာရာမာမလအတွင်လက်ခံကျင်းပတာမှာအမေရိကန်အသင်းဒိုမီနီကန်ရီပဘလစ်အသင်းတို့နဲ့မက္ဆီကိုအသင်းတို့ကပ်တဲ့ပွဲတွေမှာဖြစ်ခဲ့တာပါမက္ဆီကိုအရှေ့ဖြစ်လက်ခံကျင်းပမဲ့ပွဲနှစ်ပွဲကတော့ကမ္ဘာဖလားခြေစစ်ပွဲအဖြစ်လာမယ့်စက်တင်ဘာလအတွင်းဂျမေကာနဲ့ပွဲစဉ်နောက်လာမယ့်အောက်တိုဘာမှာလုပ်မယ့်ကနေဒါနဲ့ပွဲစဉ်တို့ဖြစ်ပါတယ်
သတင်းလေးကိုဒေါ်ခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့တင်ပြခဲ့ကြတာပါ။ VOA အမေရိကန်တိုင်းရဲ့တင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ဒေါ်အောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်လှုပ်ရှားမှုအကြောင်းကိုတင်ပြခြင်းပါတယ်။ဇွန်လ19ရက်နေ့စနေနေ့မှာကြာရောက်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အဖြစ်ပြည်တွင်းပြည်ပနိုင်ငံအတော်များများမှပန်းတပိတ်အဖြစ်ဆင်နွှဲခဲ့ကြပြီးဒေါ်အောင်ဆန်းစုကြည်နဲ့ဖမ်းဆီးခံရသူအားလုံးပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းကိုစူးစီးတင်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်အဖြစ်ပန်းတပိတ်လှုပ်ရှားမှုကိုစနေနေ့ကမြန်မာနိုင်ငံတည်းလုပ်ခဲ့ကြသလိုပဲပြည်ပနိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ဒီမိုကရေစီကြိုးပမ်းမှုကိုဂုဏ်ပြုဖို့နော်ဝေနိုင်ငံဖလိုရန်မှာ2016ကဖွင့်လှစ်ခဲ့တဲ့အောင်ဆန်းစုကြည်ပန်းချံချစ်မြတ်နိုးသူများအဖွဲ့ဟာလည်းဒီလှုပ်ရှားမှုမှာအဓိကပါဝင်ခဲ့တာပါ။ဒေါ်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့မှာဒီကမ္ဘာလုံးအတိုင်းအတာနဲ့ပန်းတပိတ်ဆင်နွှဲရေးအပြည်ပြည်ဆိုင်ရာလှုပ်ရှားမှုအတွက်ဥဆောင်ဆွေးနွေးသူတွေထဲမှာပါတဲ့ဂျာမနီနိုင်ငံကမတ်ဘီဘီကစနေနေ့လှုပ်ရှားမှုအကြောင်းခုလိုပြောပါတယ်
။ကျမတို့ဒေါ်ဆန်းစုကြည်ဖန်ချန်ကနေပြီးတော့ဒီကမ္ဘာလုံးကို Global Call အနေနဲ့ခေါ်လိုက်တယ်။အဲ့ဒါတော့ပန်းတပိတ်ပေါ့နော်။ဒါကြောင့်မို့ဒီကမ္ဘာလုံးဝိုင်းပြီးတော့ပါပူးပေါင်းပါဝင်ကြရပေါ့နော်မြန်မာနိုင်ငံကအစားနိုင်ငံနဲ့နိုင်ငံတွေကသူတို့ရှိတဲ့နေရာတွေမှာပန်းတပိတ်တွေပါဝင်ပြီးကြတယ်။အောက်ဆန်းစစ်ကြီးပန်းချန်ထဲမှာတော့တစ်ပင်ဆိုင်တယ်၊ခူပြူတွေလွတ်တယ်၊ပြီးတော့နှင်းစီပန်းတွေပန်းတယ်ပေါ့နော်။နှင်းစီပန်းပန်းတပိတ်ထဲမှာမှနှင်းစီပန်းအနီရောင်ကိုပဲရွေးချယ်ပြီးပန်းကျစ်လိုက်တယ်။ဘာကြောင့်လဲဆိုတော့အနီရောင်ကရရင်ချင်းကိုပြရတဲ့အနေနဲ့ကျွန်တော်နှင်းစီပန်းအနီကိုရွေးချယ်လိုက်တယ်
။အင်္ဂလန်နိုင်ငံမှာလည်းဒေါ်အောင်ဆန်းစစ်ကြီးဝင်နေအတွက်ပန်းတပိတ်ဆင်နွှဲရင်းစစ်ကောင်စီရဲ့ဖမ်းဆီးခံရသူတွေအားလုံးပြန်လွတ်ပြီးတောင်းဆိုခဲ့ကြတယ်လို့လန်ဒန်မြို့ကဒေါက်တာဇင်လင်းထိုက်ကပြောပါတယ
်ကျွန်တော်တို့ဒီနေ့ဟိုလန်ဒန်ပွဲမှာပေါ့နော်ဒေါ်ဆန်စုကြည်ရဲ့အတွက်ရေးပြီးစုပြီးတော့မနက်ပိုင်းမှာဆုံးကတ်တယ်ပြီးတော့ဒီနေ့လည်းနှစ်နာရီမှာပါလီမန်စကွဲမှာဒီခြေတက်ပြီးတော့ဆန္ဒပြတယ်အဲ့မှာပန်းတပိတ်ပေါ့နော်အမျိုးသမားအမျိုးသားတွေရောအမျိုးသမီးတွေရောပန်းနေပန်းလာကြတယ်ပြီးတော့ဒီကျွန်တော်တို့မေတော်ဆန်စုကြည်နေအင်ကျောက်ကနေပြီးတော့လက်မြောက်ဖို့ရဲပြီးတော့ဖမ်းဆီးထားတဲ့အချင်းအကြခံထားတဲ့လူတွေအကုန်လုံးပေါ့နော်အဲဒီအကုန်လုံးလွတ်မြောက်ပေးဖို့လွတ်မြောက်ပါစေဆိုပြီးတော့ကျွန်တော်တို့ဆူတောင်းတယ်ပြီးတော့တောင်းဆိုတယ်ပေါ့နော
်နယ်သာလန်နိုင်ငံမှာလည်းဒေါ်အောင်ဆန်းစုကြည်မွေးနေ့ဘယ်လိုတောင်းဆိုလှူရှားခဲ့ကြသလဲဆိုတာကိုအမ်စတာဒမ်မြို့ကကိုထင်လင်းနဲ့စတပလာဒိုမြို့ကမမိုးပွင့်တို့ကပြောပြထားပါတယ
်နယ်သာလန်မှာရှိတဲ့ဒီအမိသမီးတွေ group ပေါ့နော်အဲဒီ group ကနေပြီးတော့နယ်သာလန်နိုင်ငံမှာရှိတဲ့ Savannah Behaven ဆိုတဲ့အဲဒီအမ်စတာဒမ်မှာရှိတဲ့ restaurant မှာကျင်းပတာဖြစ်ပါတယ်ဗျသူတို့ကနေ့လယ်7နာရီရည်ညနေ3နာရီလောက်လေးကျင်းပါတယ်ဒီနေ့အစီအစဉ်မှာဒီနယ်သာလန်ရောက်တဲ့မမိသားစုတွေအပြင်ကိုဒီနယ်သာလန်ရအပွားအဝေးတရားပေါ့နော်အသက်65နှစ်လောက်ရှိတဲ့ခါပရီယာဆိုတဲ့အဲ့ဒီအမျိုးသမီးကဒေါ်အောင်ဆန်းစုကြည်အတွက်အမတ်တရားမွေးနေ့စကားကိုနယ်သာလန်လိုပြောပြီးတယ်အဲ့ဒါပြီးတော့ကိမို့လီပြီးတော့သူတို့တွေအနီရောက်ပန်းနေပန်းပြီးတော့ဒီအမ်စတာဒမ်စကွဲမှာရှိတဲ့ဒီရင်းမြေမှာပေါ့နော်ဒီဟိုငှက်တွေပေါ့နော်အစာကြေးကုသိုလ်ပြုပြီးတော့ပြီးတော့ပြီးသွားတာပေါ့
နေလေလောက်မှာအဲ Utrecht မှာ Utrecht ကစတပ်ပလတ်တိုဆိုတဲ့နေရာမှာပေါ့နော်ရန်ဒီရောက်နေကြတဲ့နေသလောင်ရောက်နေကြပြမတွေအကုန်လုံးကစုပြီးတော့မေစုအတွက်စုတောင်းပွဲလေးပေါ့နော်မေစုအမြန်ဆုံးပြန်လို့ဖို့အတွက်နောက်ပြီးတဲ့ခါကျတော့တခြားခုဖက်စီခံနေရတဲ့ငယ်ဤတင်းသားတွေအကုန်လုံးပြန်လို့မြောက်ဖို့အတွက်အားလုံးကစုတောင်းပေးခဲ့ကြတာပေါ့နော်ပြီးတဲ့ခါကျတော့အဲ့ဒီပြန်လို့မြောက်ဖို့အတင်ကြတာအနေနဲ့ပေါ့နော်ခိုးလေးတွေလည်းလွတ်ခဲ့ကြတယ်ပြီးတဲ့ခါကျတော့မေစုရဲ့မွေးနေ့အတွက်ဆိုပြီးတော့လေကိတ်ကလေးတွေလည်းခွဲခဲ့ကြတယ်
အလားတူအမေရိကန်ပြည်အောင်စုမျိုးအတော်များများမှလည်းဒေါန်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြတာပါဝါရှင်တန်ဒီစီမှာကျင်းပတဲ့ပွဲနဲ့ပတ်သက်ပြီးဥယျင်ထွေးပြောတာက
ကျွန်တော်တို့ကတော့ဒေါန်ဆန်းစုကြည်အပါအဝင်ဖန်စီထားတဲ့ဟိုအချင်းကြနေတဲ့ကျွန်တော်မြန်မာပြည်သူပြည်သားတိုင်းသားလူမျိုးပေါင်းစုံပေါ့နော်ပြန်လည်လွတ်မြောက်ဖို့နဲ့ကြဆုံသွားတဲ့အာဏာကြီးလက်စုတော်ပြစ်တာပို့တာပေါ့နော်ကျွန်တော်တို့ဗမာပြည်မှာပြောကြတဲ့အတိုင်းပဲအန်ဒ်ဘေးဆိုပြီးတော့ကျွန်တော်ကြွရောက်လာရတဲ့ကျွန်တော်မျိုးချစ်ဒီမှာရရနေပြီးတော့ပန်းနေပန်းနေယူလာတယ်အဲပန်းနေကျွန်မပန်းဦးတွေထိုးတယ်ပြီးကျွန်တော်တို့ဖះမှာကျွန်တော်တို့ကတ်ပြီးတော့ကျွန်တော်တို့ဆူတောင်းမြစ်တာပို့ကြတယ်ဒေါန်ဆန်းစုကြည်ပါဝင်ဖန်းစီတဲ့နေပြီးအားလုံးလူမျိုးကိုဆူတောင်းတယ
်ဆန်ဖရန်စစ္စကိုမြို့မှာလည်းအခုအတန်းထွင့်နေချိန်မှာပဲဒေါန်ဆန်းစုကြည်မွေးနေ့အထိမ်းအမှတ်ပွဲကျင်းပနေကြပါတယ်ပွဲကျင်းပနေတာနဲ့ပတ်သက်လို့ဦးကိုကိုလေးကအခုလိုပြောပါတယ
်ကျွန်တော်တို့ကခေါင်းစည်းတားထားတော့ပန်းပန်လျက်ပဲပေါ့ဗျာမတ်ဘီတာအန်ကိုခဲပန်းပန်လျက်ပဲဘလို့ပဲအခက်ခဲတွေကြုံဆုံနေကြပါနေစီကမို့ဒေါအောင်ဆန်းစုကြည်နေနဲ့မမမမရက်တည်ပြီးတော့ပြည်သူလူထုတရားလုံးလွတ်မြောက်ရေးအတွက်သူတိုက်ပွဲဝင်နေတာဖြစ်တဲ့သူဟာစစ်ကောင်စီရဲ့မတရားအာဏာသိမ်းပြီးတော့ဖမ်းဆီးချုပ်နှောင်ထားတဲ့အတွက်ကြောင့်ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့အားလုံးနိုင်ငံရေးအကျဉ်းသားတွေအားလုံးလွှတ်ပေးဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတဲ့ပွဲဖြစ်တဲ့
ဘော့စတန်မြို့မှာလည်းခရီးအန်ဖျားကြောင်တစ်ခုမှာဒေါန်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပနေကြပါတယ်မြန်မာပြည်လှူရှာသူမတ်တော်ရာထွန်းကျော်ပြောပြတာက
ဒီနေ့ကကျမတို့ဘော့စတန်ဖရီးဘာမားနဲ့ Overseas Bombies Christian Fellowship အသင်းနဲ့ပူးပေါင်းပြီးတော့သူတို့ချက်ရှောင်းမှာမေဆုရဲ့မွေးနေ့အတွက်ရည်ရပြီးတော့ကျမတို့မေဆုအတွက်ကိတ်မုတ်အကြီးကြီးတစ်လုံးမှာပြီးတော့ကိတ်မုတ်ခွဲမယ်ဖျောင်းနိုင်ထွန်းပြီးတော့အားလုံးဝိုင်းပြီးတော့အမြန်ဆုံးလွတ်မြောက်ပါစေပေါ့နော်မေဆုနဲ့အတူအတင်းကြခံနေရတဲ့အခုမတရားဖမ်းဆီးအချုပ်နိုင်ခံရတဲ့4,000ကျော်လူများနဲ့အခုမြန်မာပြည်ကြီးပါအားလုံးလွတ်မြောက်ဖို့ကျမတို့ဝိုင်းပြီးဆုတောင်းမယ့်ပွဲရှိပါတယ်
။အလားတူဂျပန်တောင်ကိုရီးယားနိုင်ငံတွေမှာလည်းပန်းသပိတ်တွေဆင်နွှဲရင်းဒေါအောင်ဆန်းစုကြည်မွေးနေ့ပွဲကိုကျင်းပခဲ့ကြသလိုမြန်မာနိုင်ငံတွင်းမှာလည်းမြို့တော်များမှာပန်းသပိတ်လှူရှားမှုတွေဆင်နွှဲခဲ့ကြပါတယ်ခင်ဗျာ
။ VOA အမေရိကန်တိုင်းရဲ့တင်းငွေနေနဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကိုဗစ်တတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံကအခြေအနေကိုပြောပြပါမယ်။ကာယောဂါကူးစက်မှုတွေတကြောပြန်ကြုံနေရတဲ့ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ2,000ကျော်ရှိတဲ့အထက်မြန်မာနိုင်ငံသားအများစုအပါအဝင်ရွှေပြောင်းအလို့သမားတောင်းနဲ့ချီပါဝင်နေတာပါဒါပေမဲ့လည်းခန့်မှန်းခြေ4,000လောက်ရှိတဲ့အလို့သမားတွေကျန်းမာရေးဆောင်ရှောက်မှုရရှိရေးမှာအခက်အခဲရှိနေတာကြောင့်ဒါကိုဖြေရှင်းပေးဖို့အလို့သမားကြီးလှုပ်ရှားသူတွေကထိုင်းအာဏာပိုင်တွေကိုတိုက်တွန်းနေကြပါတယ်ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာဖြစ်ပါတယ်
ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးစတင်ကြုံရပြီးကြတဲ့ကအခုတတိယလိုင်းဖြစ်တဲ့အချိန်မှာတနိုင်ငံလုံးအနှံ့အတီးပြုတ်လူနာဥယျာဉ်ကနေ့စဉ်ထောင်ချီတိုးနေတာပါဒီထဲမှာအတီးပြုတ်လူနာရဲ့၅ပုံတပုံကတော့ရွှေကျောင်းလူသမားတွေဖြစ်နေပါတယ်ရွှေကျောင်းလူသမားတွေထဲမှာလည်းမြန်မာနိုင်ငံသားတွေကအများဆုံးဖြစ်နေတာကြောင့်ကျန်းမာရေးဆောင်ရှောက်မှုတွေရရှိဖို့အတွက်ဘယ်လိုပံ့ပိုးမလဲဆိုတာကိုရွှေကျောင်းလူသမားကွန်ရက်ကထိုင်းဆိုရကိုမေးခွန်းထုတ်ခဲ့တယ်ဆိုပြီးကိုရဲ့အဖွဲ့ဝင်လည်းဖြစ်အလုသမားရေးလှုပ်ရှားသူလည်းဖြစ်တဲ့ဦးမင်းဦးကအခုလိုပြောပြပါဗျ။
train တနင်္ဂနွေလုံးမှာသူကအလုံးပေါင်းပေါ့နော်ယောဂဖြစ်တဲ့လူကအလုံးပေါင်း2,000ကျော်ရှိတယ်။3,000ကျော်အိမ်မှာမှာကျွန်တော်တို့ပုံစံပေါ်ဖြစ်တော့အလုသမားစုစုပေါင်းက4,000ကျော်ရှိတယ်။အဲ4,000ကျော်မှာကျွန်တော်မြန်မာနိုင်ငံသားကြီး7,000လုသမားကြီးတွေက3,000ကျော်ရှိတယ်။အလုံးပေါင်းဆိုရှင်းပြောရင် 4,000 လောက်ကပ်နေတာဗျာ။တတိယလိုင်းမှာပေါ့နော်တတိယလိုင်းဒီနေ့ထဲမှာဖြစ်တာအများဆုံးပဲ။ဒီနေ့တည်းမှာဖြစ်တာဒီနေ့တည်းမှာကျွန်တော်တို့ရှင်ပြောင်းလို့သမားတွေဖြစ်လိုက်တာ16,000ကျော်ရှိတာတတိယလိုင်းထဲမှာနော်အဲဒါကြောင့်မလို့ဒီကျွန်တော်ရှင်ပြောင်းလို့သမားခွန်ရဲ့အန်ဒလူစီယာနေပြီးတော့ဒီဟန်နက်ဘက်ဇီရောသူတို့ဟိုပါဘောနော်ဟိုထောက်ပြတာထောက်ပြရဆိုတာလူစီကာလမှာထိုင်းနိုင်ငံသားတွေတောင်မှပဲသူကဆိုရဲယောဂကုသခွင့်ရရှိရေးတို့ဈေးထိုးဖို့ဈာကာကိုဈေးထိုးဖို့ကိစ္စတွေမှာဆက်စည်းတွေနဲ့ကြုံနေရတာလေအဲ့တော့အဲ့လိုသူတို့နိုင်ငံသားတောင်ဖြစ်နေတဲ့ကာလမှာကျွန်တော်တို့ရှင်ပြောင်းလို့တမားတဲ့အဆောင်ဘယ်လိုမျိုးအခက်အခဲတွေပို့ပြီးတော့တွေ့ရမလဲပေါ့နော်အဲ့လိုဟိုရှင်ပြောင်းလို့တမားရဲ့အတွက်ဘောဘယ်လိုပံ့ပိုးဖို့အစီအစဉ်များရှိတယ်လဲဆိုတာမျိုးပေါ့ဒါဒီကျွန်တော်တို့ရှင်ပြောင်းလို့တမားကွန်ရက်ကနေပြီးတော့ဟိုထောက်ပြထားတဲ့ဟာပ
ါကိုဗစ်တတိယလိုင်းဖြစ်ချိန်မှာအထောက်ထားမဲ့အလို့တမားတွေအတွက်တော့အခက်အခဲတွေဖြစ်နေတယ်လို့လဲဆိုပါတယ
်အထောက်ထားမဲ့ကတတီအလုသမားတွေရှိရဗျာအဲ့ဒီအလုသမားတွေအတွက်ကကြံစည်တယ်အဲ့လိုသမားတွေကသူတို့အနေနဲ့ကလည်းစေစစ်ခံဖို့ကိုထပ်ပြီးတော့စေစစ်မခံရဘူးဘာလို့လဲဆိုတော့သူတို့တရားမဝင်ဖြစ်နေလို့
တချို့အလုပ်ရှင်တွေကလည်းတို့အလုပ်သမားတွေကတရားမဝင်ရှိရဆိုရင်တို့ကလည်းထုံးမပြရဘူးစိတ်နာတက်မယ်လေနောက်ဆက်လုံးမှာအေးအေးခံမှာဟုတ်အဲ့လိုလူတွေမှာခုနကပြောတဲ့ယောဂများဖြစ်နေခဲ့ရင်အဲ့ဒါပြဿနာတက်ပြီအဲ့လူတွေကိုဘယ်လိုကုပေးမလဲအဲ့လူတွေကနေပြီးတော့တစ်ဆင့်ဘယ်လိုလုပ်ပြီးတော့ဟိုဘယ်လိုတခြားလူတွေကြီးကုမလဲဆိုတာကိုကျွန်တော်တို့ပြောလို့မရဘူးလေ
ထိုင်းဝန်ကြီးချုပ်ပရာယွချန်ဦးချာကနိုင်ငံကိုလေးလအတွင်းပုံမှန်အခြေအနေတိုင်းပြန်ဖွင့်မယ်ဆိုပြီးနိုင်ငံတော်မိတ်ခွန်းမှာထုတ်ပြန်ပြောကြားခဲ့ပါတယ်ဒါပေမဲ့ပြည်내တချို့မှာကိုဗစ်ပိုးတွင်းနှုန်းမြင့်တက်လာနေတာကြောင့်အနီရောင်အဆင့်သတ်မှတ်ထုတ်ပြန်ထားနေရတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ဒီထဲမှာလူသေဆုံးမှုအများဆုံးဖြစ်နေတဲ့ချွန်ဘူရီပြည်နယ်လည်းပါဝင်တာပါဒီပြည်နယ်ကမြန်မာတွေအများဆုံးအလုပ်လုပ်ကြနေတဲ့တလာမိုင်းဈေးသိပ်ကြီးထဲမှာဒီရက်ပိုင်းမှာပဲကိုဗစ်ကူးစက်မှုတွေဖြစ်နေပါတယ်ကူးစက်သူအများစုကလည်းမြန်မာရွှေပြောက်လိုသမားတွေဖြစ်ကြောင်းနယ်မြေကျန်းမာရေးဌာနကဒီရက်ပိုင်းမှာပဲထုတ်ပြန်သွားပါတယ်ရှင
်ကိုဗစ်ကူးစက်သူထမ်းရောက်အလုပ်သမားတွေကျန်းမာရေးစောင့်ရှောက်မှုရရှိရေးအခက်အခဲတွေ့နေတဲ့အခြေအနေကိုမအေးမှာတင်ပြပေးခဲ့တာပါအခုတခါတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်သတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။ပြီးခဲ့တဲ့2020ပြည့်နှစ်တည်းစစ်ပွဲတွေအကြမ်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်နေရစွန့်ခွာခဲ့ရသူအရေအတွက်ဟာအရင်တစ်နှစ်ကဖြစ်တဲ့2019ခုနှစ်ကတည်း400ခန့်လုံးပိုများလာပြီး82တန်း4သိန်းကျော်အထိစံချိန်တင်များပြားလာခဲ့ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံUNHCR အစီရင်ခံစာကဖော်ပြပါတယ်ဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတော့လီဇာရှလိုင်းပေးပို့တဲ့သတင်းကိုတော့မတ်ခွန်ညိုကပြောပြမှာဖြစ်ပါတယ
်ဒီနေ့ဟာကမ္ဘာတဝှမ်းမှာအခက်အခဲနဲ့အန္တရာယ်မျိုးမျိုးကြောင့်ဥအိမ်စွန့်ခွာထွက်ပြေးကြတဲ့အရေးအတွက်ဇက်တိုက်တိုးလာတဲ့6နှစ်မြောက်ဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ပြေးကြောင်ပိတ်ဆို့ကန့်သတ်တာတွေနေဆက်တွေပိတ်ထားတာတွေရှိနေတာတောင်းမှစစ်ပွဲနဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကြောင့်အသက်လူပြီးထွက်ပြေးကြရတဲ့သူတွေကိုတော့တားဆီးထားလို့မရခဲ့ပါဘူးအခုလိုနေရစွန့်ခွာထွက်ပြေးနေရသူ82တန်းကျော်အနည်းဘေးကင်းလုံခြုံမှုရှိရေးအတွက်နိုင်ငံတကာနေဆက်တွေဖြတ်ကျော်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကတော့26တန်းနဲ့4သိန်းရှိပါတယ်ကျန်လူဦးရေရဲ့အများစုကပြိပခ္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်ပြည်တွင်းမှာပဲဘေးလွတ်ရာတိမ်းရှောင်နေကြသူတွေပါပြည်တွင်းအိုးအိမ်မဲ့ဖြစ်ရသူတွေဟာလည်းလွန်ခဲ့တဲ့10နှစ်ကျော်ကထက်နှဆတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ
် We're now in excess of 1% of humanity being forcibly displaced and one of the many
ကုဆလူရှင်ဒီအတင်းကျပ်အိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့သူတွေဟာကမ္ဘာလူရေရဲ့တိရခိုင်နှုန်းကျော်ဖြစ်လာပါပြီအဲ့တဲက42ရာခိုင်နှုန်းကျော်ဟာခရီးတွေဖြစ်နေရဲဆိုတဲ့ချက်ကတော့ကျွန်တော်အတွက်ထူးခြားခြားသတိထားမိစေပါတယ
်ပြည်ပထွက်ပြေးရတဲ့ဒုက္ခသည်တွေရဲ့3ပုံ2ပုံကျော်ဟာနိုင်ငံပေါင်း5နိုင်ငံကဖြစ်ပြီးအဲ့ဒီနိုင်ငံတွေကတော့မြန်မာစီးရီးယားဗင်နီဇွဲလာအာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတွေဖြစ်ကြပါတယ်ခုနှစ်နှစ်ဆက်တိုက်ဒုက္ခသည်အများဆုံးလက်ခံပေးတဲ့နိုင်ငံဟာတူရကီဖြစ်ပြီးတူရကီပြီးရင်တော့ပါကစ္စတန်ယူဂန်ဒါနဲ့ဂျာမနီတို့ကဒုတိယအများဆုံးလက်ခံပေးကြတဲ့နိုင်ငံတွေပါလက်တလောအိုးအိမ်မဲ့ဖြစ်စေခဲ့တဲ့အကျက်တဲသစ်တွေမှာလက်နက်ကင်ဖွဲ့တွေရဲ့အကြမ်းဖက်မှုဆင်းရဲနွမ်းပါမှုရာသီဥတုဖောက်ပြန်မှုနဲ့တခြားအကြောင်းအမျိုးမျိုးကြောင့်အိုးအိမ်စွန့်ခွာရသူ9သိန်းအထိရှိတဲ့မိုဇမ်ဘတ်မြောက်ပိုင်းလဲပါဝင်တယ်လို့မစ္စတာဂရန်ဒီကပြောပါတယ်။ဘာကီနာဖာဆိုနိုင်ဂျာနဲ့မာလီပါဝင်စင်ထရက်ဆာဟီလို့ခေါ်တဲ့အာဖရိကတိုက်အလဲပိုင်းဂန္ဒာယလွင်ပြင်နိုင်ငံတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာရသူပေါင်းလဲ9သိန်းခွဲလောက်ရှိကြောင်းကူလာမဟာမင်းကြီးဘရန်ဒီကပြောပါတယ
် And then of course Ethiopia where the Tigray crisis has provoked up to we're not even sure about that
နောက်ပြီးတော့ Ethiopia နိုင်ငံကပြိပခါတွေရှိနေတဲ့ Tigray ဒေသအကျတဲကြောင့်မလို့နေဆက်ဖြတ်ပြီးတော့ Sudan နိုင်ငံတဲကိုပြေးလာသူက9000ကနေပြီးတော့6000လောက်အပြင်ပြည်တွင်းထဲမှာပဲအိုးအိမ်မဲ့ထွက်ပြေးနေရသူတွေကလည်းတသန်းလောက်အထိရှိမလားတော့မသိပါဘူး
အခုလိုအိုးအိမ်မဲ့ထွက်ပြေးနေကြရသူတွေကြောင့်2021ခုနှစ်အတွင်းကမ္ဘာကြီးရဲ့တိုးတက်မှုအခြေအနေဟာကောင်းမဲ့လက္ခဏာမရှိဘူးလို့မဟာမင်းကြီးဂရန်ဒီကပြောပါတယ်ဒီနှစ်ရဲ့ပထမ6လပတ်အတွင်းနေရပြန်နိုင်တဲ့ဒုက္ခသည်အရေအတွက်တိတ်နေနေပြီးကာလရှည်ကြာနေတဲ့ဒုက္ခသည်ပြဿနာဟာဆက်ရှိနေကြောင်းလည်းသူကပြောပါတယ်တစ်ချိန်တည်းမှာပဲဖြစ်ပေါ်လာတဲ့အကျက်တဲသစ်တွေတိုးများလာနေပြီးပြဿနာဖြေရှင်းဖို့နီးလန်းရှာတဲ့ဒုက္ခသည်အသစ်တွေနဲ့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးကြရသူတွေကပိုးပြီးတော့အလင်းမြန်တိုးများလာနေတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးကပြောပါတယ်ရှင
်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောကဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောကဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောကကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလောကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ပြည်ဝင်အမေရိကန်တိုင်းရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်လေးကိုလှည့်ပေးကြပါတယ်။ရင်ဦးဆုံးတော့မြန်မာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေကြဖြစ်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်အောင်ပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအလဲပိုင်းကခြေရွာတွေမှာရေရှားတဲ့ဒဏ်ကိုခံစားနေရပါတယ်။အခုလိုရေရှားပါတာဟာမိုးခေါင်နာကြောင့်အပြင် COVID-19 စီးကမ်းနေကြောင်းအလူရှင်တွေသွာလာဖို့ကန့်သက်ခံနေရတာကြောင့်လည်းပါဝင်ပါတယ်။ဒါအပြင်အာနာသိမ့်ပြီးနောက်ပိုင်းမှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အလူရှင်တွေလာရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
မင်းတို့ကလည်းကိုဗစ်ဖြစ်လိုက်တော့ရေလူရဲ့လူရမလောက်။ဦးနေရောက်တော့လည်းနှေးခေါင်းခေါင်းရောက်မှာအာနာသိမ့်လိုက်တော့ရည်တော့ဖို့ကိုမရှိဘူး။တိန်တော့ရေငါးပေါင်းလောက်ရဖို့တော်တော်လေးကိုစောင့်ယူရတာ။တပတ်လောက်ကြာရဲ့နောက်တစ်ခါရေမရမချင်းလောင်းလောရတာပေါ့။ဖြစ်နိုင်ရင်တော့ရွာရှိတဲ့ကံဆဲကျင်တာပဲ။ရေကတော့ခက်နေ
။မကွေးတိုင်းမြို့သိမ်းမြို့နယ်ထဲမှာရှိရဲ့ခြေရွာတရွာကအသက်30ရွယ်အမျိုးသမီးကပြောတာပါ။တော်သုံးရေရှားပါခက်ခဲလာတဲ့ဒေသတွေဖြစ်တဲ့သူတို့ဒေသတွေမှာနေကာလဆိုရင်ရေအခက်ခဲကိုအပြင်းအထန်ရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာဒီနှစ်အစပိုင်းလောက်ကလေးကအပူချိန်တွေမြင့်မားခဲ့ပြီးနိုင်ငံအလေပိုင်းမှာတောက်သုံးရေရှားပါတာကိုရင်ဆိုင်နေရပါတယ်ကိုဗစ်မကြိုင်ခင်အရင်နှစ်တွေတုန်းကတော့ဒေသတွေကပရဟိတအဖွဲ့တွေနဲ့အစိုးရဌာနတွေဟာဇန်နဝါရီလလိုက်ပိုင်းကစပြီးရေလာလုကြပါတယ်မိုးနဲ့ဒေသမှာနေထိုင်ကြတဲ့မြန်မာနိုင်ငံအလေပိုင်းကဒေသခံတွေဟာမိုးကျွန်းနဲ့ဆောင်းကျွန်းကာလတွေမှာကံရီကိုသုံးရပြီးဆောင်းကာလနောက်ပိုင်းနဲ့နှွေကာလမှာတော့တဲချင်းတွေကစိတ်ထွက်လာတဲ့ရေကိုပဲသုံးကြရပါတော့တယ်အရင်နှစ်တွေကမိုးနေခဲ့တဲ့အတွက်ဒီနှစ်မှာကံရီတွေဟာလည်းခန်းချောင်းနေကြပါတယ်ရေဟာအသက်ရှင်နေထိုင်ဖို့အတွက်အခြေခံလိုအပ်ချက်ဖြစ်တာကြောင့်မြန်မာနိုင်ငံအလဲပိုင်းကြေးရွာတွေကဒီသားခံတွေဟာလည်းအသက်ရှင်နေထိုင်ဖို့နဲ့စိုက်ပျိုးရေးအတွက်အသုံးပြုကြရပါတယ်သူတို့ရဲ့အသက်မွေးဝမ်းကြောင်းနဲ့ကြီးရွာရေရှည်ဖွံ့ဖြိုးရေးဟာလည်းဒီပေါ်မှာသာမှီတည်နေရပါမကွေးမြို့နယ်ဂျိုးပင်အင်းကြီးရွာမှာငါးကားလန်စာတောက်ရည်တဘုံရဖို့အချိန်၄နာရီလောက်ယူပြီးစောက်ဆိုင်ကြရပါတယ်ဂျိုးပင်အင်းကြီးရွာရဲ့အရှိတ်ဘက်ရာခင်းမြားလက်ကပါရဲ့မျက်နှာပြင်လိုဟိုတစားဒီစားဖြစ်နေတဲ့ကျင်းပေါက်တွေနဲ့ပြည့်နှက်နေပါတယ်မိုးအခါမှာစိုက်ပျိုးရေးအတွက်အသုံးပြုရတဲ့ရာခင်းမြားနှွေကာလမှာတော့တောက်ရည်ရဖို့လက်ရက်ကျွန်းနေနဲ့ပြည့်နေပါတယ်ရှိရကအမြဲညစ်ပတ်နေရပဲလို့အနမောက်ဒေသခံတဦးကပြောပါတယ
်။ဒီရွာလေးကတော့စံတော်မရှိဘူး။ခုနကကြောက်ပုံလို့မလို့ကြတော့ရခိုင်နေတဲ့မှာစံတော်ကြီးတွေကြောက်စီပြီးကြီးတွေတူတာလေ။ရင်းနီးတွေတချို့တွန်းနေတာ။ဒါတွေကိုဖျက်အောင်သိမ်းပြီးတော့တောက်ကြတာ။ထွက်လာတဲ့ရကုန်ကြီးသူကအဲ့ဘက်ရက်ကြီးရဲ့သဘောတဘောကအောက်ခံမြေကနေရောက်နေဘူး။ရင်းနီးကိုသူတို့ကတညာလုံးနေပါဒီလိုပြီးပါတဲ့မျိုးခက်ထမ်းမျိုးကိုထည့်ပြီးတော့သိမ်းနေလေ။ဒီကလန်ဝါလောက်ဒီလိုမဟုတ်ခြေတစီဆံပိုးပိုးကြောက်စီလို့ထင်တာအသိနဲ့နှိမ့်ပြီးတော့အဝေါ်ရီကိုခတ်ယူအောက်ကအနှစ်တည်းဘူးဒီတစီကြောက်စီတစီကုန်တိုင်းကျင်းထုတ်အဲ့လိုအနေနဲ့ကတော်တော်များတယ
်အဲ့ဒီလို တောက်ရည်ချင်းမဟုတ်ပဲသုံးရည်လဲရှားပါတဲ့အတွက်မိသားစုဝင်တွေဟာတနေ့ကိုတယောက်နှုံနဲ့ရေချိုးရပါတယ်မိသားစု၅ယောက်ရှိတဲ့အိမ်ဆိုရင်၅ရက်နေမှတယောက်ချိုးရတဲ့ပုံစံမျိုးပါဒါအပြင်ရေရှားတဲ့အတွက်ကိုဗစ် -19 ရောဂါကြိုးကျင်ကာကွယ်ရေးအတွက်ရေအသုံးပြုပြီးလက်ဆေးဖို့ကိုလည်းမပြုလုပ်နိုင်ကြပါဘူ
းရောမရေချိုးဖို့ကိုပဲလှည့်ကြဆောင်နေရတာတနေ့တယောက်လောက်ပဲရေချိုးဖို့လောက်တယ်မိသားစုများတဲ့အိမ်တွေဆိုရင်တော်တော်ဆောင်ယူရတယ်မိသားစု၅ယောက်ရှိတဲ့အိမ်ဆိုရင်၅ယောက်လောက်ကိုဆောင်ပါတာလူအကုန်ရေချိုးဖို့ရေရတော့ချိုးဖို့ကိုခက်တယ်ရေလားလူတဲ့လူတွေရှိရင်တော့ရေချိုးရတာပေါ့ဒီနေ့တရားတော့မလွယ်ပါဘူးတော်တော်ခက်ခဲ
မြန်မာနိုင်ငံအလဲပိုင်းကကြီးရွာတွေဟာတောက်သုံးရေရှားပါမှုကိုနှစ်ဆင့်ရင်ဆိုင်နေကြရပါတယ်2015ခုနှစ်အလွန်မှာတော့ဒေတာရဲ့ရေရှားပါမှုကိုဖြေရှင်းနိုင်မှုအရက်ဘတ်ပရိတ်တာအဖွဲ့တွေကအစိုးရကိုကူညီပြီးဒေတာတွင်ရေရရှိရေးလုပ်ငန်းတွေကိုအာသုံခွန်ဆိုင်လှုပ်ဆောင်ခဲ့ကြပါတယ်။ချင်းရွာတွင်အဝေးစီးတွင်တူပေတာရေလောင်ကန်တိဆောက်ပေတာရေကန်တွေပြန်လည်ဆေးယူပေးတာတို့ကိုပရိတ်တာအဖွဲ့တွေကဆောင်ရွက်ခဲ့တဲ့အပြင်နေရာတည်ရေရှားပါတဲ့ကာလမှာရေသည်ကားတွေနဲ့ရေလူတာတွေကိုလည်းဆောင်ရွက်ခဲ့ကြပါတယ်။ဒေသရဲ့မြေစည်းလွှာအခြေအနေကြောင့်ရေတွင်းတူဖို့ဟာလည်းအမြဲကြုံရတဲ့စင်ခုံမှုတစ်ခုလိုဖြစ်နေပါဗျ။နှစ်ပေလောက်နဲ့တဲ့သဲချင်းထဲမှာရေစိမ့်ချွတ်နေပေမဲ့အဝေးစီးတွင်တူမယ်ဆိုရင်တော့ပေ800ကျော်အနည်းဆုံးတူမှရေချွတ်နိုင်တဲ့ဒေသပါ။ဒါပေမဲ့လည်းပေ800လောက်နဲ့အောင်ရေတွင်းတူရုံနဲ့တော့တကယ်တောက်လို့ရနိုင်တဲ့ရေရပြီလို့လည်းမဆိုနိုင်မြန်ပါဘူး
။သူကတောက်ရနှမျိုးဘူး။အဲ့လိုရေနှင်းကြိုက်တဲ့လူတွေလည်းလူကြီးလက်လူတန်းတိုင်းမရှိရလေ။ဒီလိုတစ်ဖက်ကြီးပုံပေါ်ဖို့အဲ့ဒါရင်မိကစိတ်ရည်တချို့ဒီလိုအကျိုးပြုဆိုရင်လက်ဖက်လျှောက်တော့ခတ်လို့မရဘူးမဲပုတ်တယ်စိတ်ရည်ကရင်သွေးကျူတော့ပူပြီးရတာမူးပြတ်တယ်ချူစိတ်ရည်အဲ့တော့ရင်မျိုးတည်ဖို့ရယ်ကိုတော့ယူတဲ့ထဲ့ဖို့ရယ်ခုနစမ်းတော့ရည်ကိုသုံ
းစိတ်ရည်လို့ခေါ်တဲ့ပေ800ကျော်နဲ့တဲ့အဝေစီကျွင်းကရည်ရလဲဒေတာကန်တွေတောက်သုံးဖို့အဆင်မပြေကြပါဘူးသူတို့ရေတွင်တူပေးခဲ့တဲ့ရွာတိုင်းကရေနဲ့ပတ်သက်ပြီးကျမ်းမာရေးညီညွတ်မှုရှိမရှိကိုကျေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနကလာရောက်စစ်ဆေးတာတွေရှိပေမဲ့ရေအရေးသွေးကိုတော့မချုပ်ပြန်ပေးပါဘူး။အဲ့ဒီဌာနကိုဖုံးဆက်မိခဲ့ပေမဲ့ပြန်လည်ဖုံးလက်ခံဖြေဆိုခြင်းတော့မရှိခဲ့ပါဘူး။ဒီတော့ကျေးရွာကန်တွေဟာမိုးကိုပဲမျှော်နေရပါတော့တယ်
။ရွာမဲရေကန်တော့ရှိရဲ့မိုးမရောမိုးကမရွာရဘူးရေကခန်းပြီ။ရေနဲ့လည်းမတူတော့ဘူးကရှုံနေရှိတော့ရေကမဆက်တော့လဲလူပါတယ်။တောက်ရေရောတုံးရေရောတရားတော့ဒီပဲတုံးရတာဆိုတော့တနေ့လုံးမခံဘူး။ရေကတော့တော်တော်ခက်ခဲနေတာ
။မကွေးမြို့နယ်ရွာတရွာကဒေသခံတအူကပြောတာပါ။ကြီးရွာတွေမှာရှိတဲ့ရေခံတော်များများဟာလည်းနှစ်ပေါင်းများစွာအနေနဲ့နှစ်တွေပို့ချလာတဲ့အတွက်မိုးတွင်းကာလတွေမှာတောက်တုံးရေကိုလုံလုံလောက်လောက်တိုးလောင်ထားဖို့မစွမ်းနိုင်တော့ပါဘူး။ရေခံတွေရဲ့အခက်မြေသားအမှားရောက်တဲ့အထိတူးဖော်နိုင်ဖို့ကလည်းကျေးရွာကန်ဒီရဲ့အင်အားနဲ့တော့မလုံလောက်ပြန်ပါဘူး။မြေကျူးဆက်တွေမြေကော်ဆက်ကြီးတွေကိုတုံးပြီးရေကန်တွေကိုပြုတ်ပြစ်နိုင်ဖို့ကလည်းကျေးရွာကန်ဒီရဲ့ငွေကြေးကမလုံလောက်ကြပါဘူး။နှစ်ဆင်ရေလှူနေတဲ့ Prider အဖွဲ့ရဲ့အဖွဲ့ဝင်တဦးနဲ့ဒိုးတန်ကစကားပြောပြခဲ့ပါဗျ။အရင
်ကတော့ဗျာဒီ Prider အဖွဲ့ရဲ့လည်းလုံလောက်ခံရတာစိတ်အဆင်မပြေဘူးပေါ့။အဆင်မပြေဘူး။အရင်ကတော့ပြီးခဲ့တဲ့နှစ်တွေကတော့နှစ်တိုင်းပုံမှန်လုံလုံရေကျတာပေါ့ဗျာ။ပုံမှန်လုံလုံရေကျတော့ကျွန်တော်တို့ဒီကိုဒေတာနဲ့ဆိုဒီတစ်ဖက်ဒေတာမှာရေကြည့်ရတဲ့ဒီကတော့အဆင်ပြေတာပေါ့ဒါတော့ပရိသတ်အဖွဲ့ရလည်းကျွန်တော်လည်းစိတ်ပြေသွားတယ်ပေါ့ဗျာ။နောက်ရဒီဒေတာအကန့်အသတ်ကြီးရောဟိုလှူရတတ်တာတွေတော့အရင်ကနည်းသွားတာပေါ့
။ဒီကနေ့တွေမှာရေလှူတာကိုသူတို့တွေအာသုံခွန်ဆိုင်ဆောင်ရွက်ခဲ့ကြပြီမဲ့လေ။အာနာသိမ့်ပြီးရဲ့နောက်မှာတော့သူတို့ရဲ့ပုံမှန်လုပ်ငန်းတွေရပ်တန့်သွားခဲ့ရတဲ့အခြေအနေတခုပါ။တခြားတစ်ဖက်မှာလည်းအင်တာနက်လိုင်းတွေဖြတ်တောက်ခဲ့တာကရေလူရှင်တွေနဲ့ရေရှားပါတဲ့ကြေးရွာတွေကိုအဆက်ပြတ်သွားစေခဲ့တယ်လို့ကြေးရွာကနေကဆိုကြပါတယ်။ဒေသခံတွေဟာရေအကူအညီရဖို့အတွက် Facebook ကနေတဆင့်အကူအညီကြောင်းလေးရှိခဲ့တာကြောင့်အခုချိန်မှာတော့မဖြစ်နိုင်တော့ပါဘူး။မကွေးမြို့နယ်အရှိချမ်းကြေးရွာကအမျိုးသမီးကတော့သူ့ရဲ့လာမယ့်နေ့တွေအတွက်စိတ်ပူနေရပါပြီ
။မနေ့တုန်းကတစ်နေ့လုံးကိုပဲရေတော်တော်ရှားတာကိုနေတော့အိုက်ဒုက္ခလွတ်ပြီးလို့ကိုထင်လိုက်တာရေလူရှင်နေလာမှာပေါ့အာနာတိန်လိုက်တော့ဘလူမကိုမလူရရတော့နေလူပါတယ်လူမပြောတဲ့ရွာရွာနွားတွေရောအိမ်နွားတွေရောကိုရင်မဝဘူးတော်တော်ဆူဆူဝါးကိုဖြစ်နေ
အ
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်တာနက်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ 9:00 အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒုအတအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့စနေညသကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒုက္ခသည်အကြအတည်းအကြီးမားဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်ရင်းမှာစစ်ဘေးတင်းရှောင်နေရတဲ့အရေအတွက်ထောင်ပေါင်းချီတိုးလာနေတာဟာထိတ်လန့်တုန်လှုပ်စရာကောင်းကြောင်းအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ချင်းလူမှုအဖွဲ့အစည်းအမှုဆောင်ဒါရိုက်တာဦးစိုးသုံးမှုန်က VOA ကိုပြောပါတယ်စစ်ကောင်စီကဒေသခံ PDF အဖွဲ့တွေကိုအင်အားသုံးနှိမ်နင်းတာကြောင့်ချင်းပြည်နယ်မှာလည်းရွာလုံးကျွတ်ထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီကနေ့ဇွန်လ20ရက်နေ့မှာကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေ့ဟာမြန်မာနိုင်ငံအတွက်ဘလောက်အရေးပါသလဲဒုက္ခသည်အရေးကိုဘယ်လိုနည်းတွေနဲ့ဖြေရှင်းနိုင်မလဲဆိုတာတွေကိုမန်အင်ဂျင်နိုင်ကဦးစိုးသုံးမှုန်ကိုဆက်သွယ်မေးမြန်းပြီးစနေညသကဝိုင်းမှာတင်ဆက်ထားပါတယ်ခင်ဗျာ
ဇွန်လ20ရက်နေ့ကကမ္ဘာဒုက္ခသည်များနေ့ကိုရောက်လာပြီပေါ့เนาะမြန်မာနိုင်ငံမှာဆိုလို့ရှိရင်စစ်အာဏာသိမ်းပြီးခဲကဒီဒုက္ခသည်တွေရဲ့အခြေအနေอ่ะပေါ့เนาะအရင်အရသာအစိုးရထက်လက်ထက်ခဲကဒီအကျက်အတဲဟာပိုးပြီးတော့ဟိုများပြားလာတဲ့အပြင်ကိုတိုက်ပွဲတွေကလည်းပြင်းထန်နေတဲ့ခါကြတော့ကမ္ဘာဒုက္ခသည်များနေ့ကမြန်မာနိုင်ငံအတွက်ဘလို့အရေးပါတယ်ရှင
်အရေးပါတယ်ဒီကုလသမဂ္ဂကနေဘာဖြစ်လို့ဒုက္ခတွေများအဖြစ်သတ်မှတ်တယ်ဆိုတော့ကျွန်တော်နည်းနည်းပြောချင်တယ်ဒီဇင်ဘာလ2009မှာကုလသမဂ္ဂအထွေထွေညီလာခံကနေ2000ဒီဇင်ဘာလပေါ့နော်အဲ့ဒါမှာ UN ကုလသမဂ္ဂ General Assembly ကနေတရားဝင်ဟိုနိုင်ငံတကာနေ့ဆိုပြီးတော့သတ်မှတ်လိုက်တယ်ဒါပေမဲ့ကျင်းပတဲ့အခါကျတော့ဒီဇွန်လ20ရက်နေ့2001အဲ့ဒါမှာကျင်းပလိုက်တယ်ပထမဆုံးဘာဖြစ်လို့လဲဆိုတော့ဒီ UN ရဲ့ Refugee Convention ကကို1951ခုနှစ်မှာစတယ်ဆို2020ကအနည်း50ပြည့်နှစ်ဖြစ်ပါတယ်ဒါကြောင့်မို့ဒီ Refugee ကိစ္စဒုက္ခသည်များကိစ္စကအရေးကြီးတယ်ဒုက္ခသည်များကိုဟိုကုန်ပြုတ်ဖို့ဒုက္ခတွေများအရေးကိုပပျောက်ဖို့ဆိုပြီးတော့ဒီဒုက္ခတွေများနေ့ဆိုပြီးတော့ဇွန်လ20ရက်နေ့တက်မှာပါတယ်ကျွန်တော်တို့နိုင်ငံတွေ့လို့အရေးကြီးတယ်ဘာဖြစ်လို့အရေးကြီးတယ်လဲဆိုတော့ဒီကုလသမဂ္ဂကနေဟိုဒုက္ခတွေများနေ့ဆိုပြီးတော့တက်မှာပြီမဲ့ကျွန်တော်တို့အချိန်ကပို့ပြီးတော့ဆိုးလာတယ်အခုနမှပြောတယ်လို့ပဲဒီအဓိကဖေဗူလာ10ရက်နေ့ကနေပို့ပြီးတော့ဆိုးလာပါတယ်
ဒီမြန်မာနိုင်ငံကဒုက္ခသည်များအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှလည်းပေါ့နော်သူတို့အပိုင်းတစ်ပိုင်းခွဲထားတဲ့ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့တော့အဲ့ဒီရင်းမှာပဲတိုက်ပွဲတွေကြောင့်ဟိုအိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့ IDP တွေရဲ့အခြေအနေတွေကဘလောက်ထိဆိုးရွားနေလဲရှင
်တော်တော်လေးဆိုးရွားလာပါတယ်ဒီ UNHCR ကသူတို့ Regional ဆိုပြီးတော့ဒီ Asia Pacific Bureau ကနေဒီဂျွန်လတ်တရက်နေပါသူတို့မြန်မာ emergency update ဆိုပြီးတော့အရေးပေါ်တော့ update ထုတ်လိုက်တယ်အကျွန်လတည်းရနေမှာ80စင်အရဆိုရင်အခုနဒီပြည်တွင်းနေရဆွန့်ခွာတဲ့ IDPs ကတသိန်းနဲ့8000နီးပါးရှိတယ်အဲ့ဒီ February လတည်းရနေကနေနောက်ပိုင်းခုထိ February လတည်းရနေနဲ့ဒီနေ့အထိပေါ့နော်တသိန်းနဲ့8000နီးပါးရှိတယ်ပြီးတော့ refugeeအဲ့ရက်ဖျူဂျီဆိုတော့ဟာကခုအင်းကြီးချင်းနိုင်ငံမှာဟိုဟိုရောက်နေတဲ့ရက်ဖျူဂျီလေဟိုတတောင်းကြောဆိုတော့တော်တော်လေးအခြေအနေကဆိုးလာပါတယ်အာကျွန်တော်အဓိကဒီကြရပြည်နယ်မှာအာတသိန်းကြီးပါလောက်ဟိုသူတို့ဒီ IDP ရှိပါတယ်
ကုလသမဂ္ဂကဟိုပါဝင်ပြီးတော့ဗောနော်ကိုကျိုးပဲ့ဆောင်ရွက်မှုအနေထားကိုဘယ်လိုတွေ့ရလဲ
ကုလသမဂ္ဂနဲ့တော်တော်လေးကြိုးစားပါတယ်အခုအဓိက UN agency လို့ခေါ်တဲ့ကျွန်တော်တို့ UNHCR ဗောနော်အဓိက refugee နဲ့အဒီပြည်တပတ်တဲ့ UNHCR ဒါပေမဲ့အဲ့ဒီ UNHCR တခုတည်းမဟုတ်ဘူး UNICEF တို့ပြီးတော့ World Food Program တို့သူတို့ကနေအခု humanitarian assistance လို့ခေါ်တဲ့လူသားစာနာမှုအထောက်ပံ့တွေလည်းသူတို့တော်တော်လေးပေးနေပါတယ်ဒါပေမဲ့ခက်တဟာကအခုတိုက်ပွဲကအခုဟိုတတ်မတော်ကနေထူးဆီးဆင်းနေတော့ဟိုတော်တော်လေးအခက်အခဲရှိတယ်ပြီးတော့တချို့နေရာမှာဆိုရင်လည်းအဲ့ဒီ IDP တွေကိုရှိတဲ့နေရာကိုလည်းဟိုဟာသူတို့တတ်မတော်ကနေတွားခွင့်တွားလာခွင့်ဟိုလည်းခွင့်မပြုဘူးအခက်အခဲရှိတယ်ဒါပေမဲ့ UN ကနေတော့ကြိုးစားပါတယ် UN ဆိုတဲ့နေရာမှာလည်းကျွန်တော်တခြားနိုင်ငံတွေလည်းပါတယ်ဥပမာ US ဆိုရပေါ့ပြီးတော့ Australia တို့ EU တို့သူတို့လည်းပါပါတယ်
ပြောဆိုဆိုပြောသွားတယ်ဒီမြန်မာစစ်တပ်ပေါ့နော်တက်မတော်ကနေပြီးတော့ဒီလိုလူသားချင်းစာနာမှုအကူအညီတွေနောက်ကုလသမဂ္ဂကနေပြီးတော့ဒီအကူအညီတွေကိုသူတို့တားဆီးနေရတယ်ရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေကလည်းဖြစ်နေတယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့တော့တက်မတော်ကဒီဒုက္ခသည်တွေအရင်းနဲ့ပတ်သက်ရင်ရောဒီချမှတ်ဆောင်ရွက်နေတဲ့အညီအထားကိုဘယ်လိုရှိလဲရှင
်ဟုတ်ကဲ့ဟုတ်ကဲ့တော်တော်လေးစိုးတော့ပေါ့အခုဟိုကြည့်မယ်ဆိုရင်ကျွန်တော်တို့အခုကကြရပြင်းနေအဆူဆုံးဖြစ်တော့ကျွန်တော်ကြရပြင်းနေအကြောင်းကျွန်တော်ပြောတယ်ဟိုဘုံကျဲတာပဲဒီတိုင်းပါပဲကျွန်တော်ကချင်ပြည်နယ်မှာလည်းဖြစ်နေပါတယ်အခုဟိုကချင်ပြည်နယ်မှာပဲဖြစ်ဖြစ်ပေါ့နော်တခြားနေရာပဲအခုချင်းပြည်နယ်မှာလည်းအဲ့လိုပါပဲဆိုတော့တို့ကတော့ခတိုင်းပါပဲဒါတို့ဘုံလေရင်ထက်လက်ချတယ်ဟိုဖျားချောင်းမင်းကလေးဟိုကလေးတွေအပါဝင်ပေါ့နော်တို့ကတော့ချနေတာပဲ
ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲဒီကြားပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီလိုအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့IDP တွေအရန်ကိုများလာပေါ့နော်တိမ့်တဲ့ချီဖြစ်လာတယ်သူတို့ပြည်နယ်ဒီမှာကြားပြည်နယ်ဆိုထူးသဖြင့်ဒါမျိုးမဖြစ်တယ်ဆိုတာနှစ်ပေါင်းများစွာကလေးကဒါမျိုးလည်းမကြုံခဲ့ဘူးတော့ဒါမျိုးကြုံရတဲ့ခါကျလူထုအနေနဲ့လည်းတော်တော်လေးဒုက္ခရောက်နေတယ်ဒေသခံလူထုပေါ့လေအဲ့တော့ဒီလိုနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ဒီဒေသမှာရှိတဲ့ပြည်သူကာကွယ်ရေးတပ်တွေဒီ PDF တွေကလည်းစစ်ကောင်စီတပ်တွေပြန်ပြီးတော့ခုခံတိုက်ခိုက်နေတဲ့ခါကျတော့အဲ့တော့တစ်ဖက်မှာကျတော့ဒီလိုဒေသခံဒီပြည်သူတွေရဲ့မေတ္တာရက်ခံချက်ကြောင့်တချို့ PDF တက်တရားနေပြီးတော့သူတို့တိုက်ပွဲတွေကိုစစ်ကောင်စီကိုတိုက်နေတဲ့တိုက်ပွဲတွေသူတို့ရက်ဆိုင်နေပေါ့နော်ယာယီရက်ဆိုင်နေဆိုတာမျိုးလဲကြီးညာချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်အဲ့လိုပေါ့နော်ဒီဟာမျိုးတွေကိုခြေနေကြည့်လို့ရှိရင်ဒုက္ခတွေတွေပုံပြီးများလာတာကမြန်မာဒီစစ်ကောင်စီကြောင့်လားဒီဒေသခံဒီပြည်သူကာကွယ်ရေးတက်တဲ့ PDF တွေကြောင့်ပါရှင
်အခုကဒီတမတော်ကအဲ့ဒီအခုနကျွန်တော်ပြောသလိုဒီကြားပြည်နယ်ကိုကျွန်တော်ဥပမာအနေနဲ့ကျွန်တော်ပြောတာတခြားပြည်နယ်မှာလည်းအခုလုပ်ပုံလုံးတွေအတူတူပဲ pattern of behavior ပေါ့နော်တမတော်ရဲ့ဟိုဟာပေါ့ရက်စက်မှုကအတူတူပါပဲချင်းပြည်နယ်မှာလုပ်ပုံလုံးတွေနဲ့ကချင်းပြည်နယ်မှာရောအခုကြားပြည်နယ်မှာဖြစ်နေတဲ့ဟာအတူတူပါပဲဆိုတော့တမတော်ကတော့ဒီပြည်သူတွေကိုအမြင့်နှိမ့်ဆက်နေပါတယ်ဒါတမတော်ကြောင်းပါပဲ
အခုဆိုရင်ဒီချင်းပြည်နယ်ဘက်မှာဆိုလို့ရှိရင်လေဒီမင်းတက်အပါဝင်ပေါ့နော်ဒီချင်းပြည်နယ်တပြည်နယ်လုံးမှာတော်တော်လေးအခြေအနေတွေစိုးနေတယ်ဒေသခံတွေမျိုးတွေရွာတွေကိုအားလုံးကနေအိမ်တွေကိုစွန့်ခွာထွက်ပြေးရတယ်နီးစပ်ရာတောတွေထဲမှာပုန်းအောင်နေရတယ်ဆိုတော့နောက်တစ်ဖက်မှာလည်းရာသီဥတုအခြေအနေတွေရှိတော့အခုဒီဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေရောဘယ်လောက်ထိစိုးနေလဲ
အခုဟိုဥပမာမင်းသားဆိုရင်အခုဒီတမတော်ရဲ့အောင်စုံအောင်မှာပဲဆိုတော့ပြည်သူတွေကထွက်ပြေးကြတော့ခုဟိုပါတတောင်းကြောင်မိသားမျိုးနယ်မှာဆိုတော့အဲ့ဒီ IDP camp ဆိုတာရှိတယ်အဲ့ဒီ IDP camp ကိုတော့မှသူတို့ဆက်တိုက်တယ်ဆိုတော့တို့လည်းအခက်ခဲရှိတယ်ဟိုကျွန်တော်တို့သိရတဲ့လောက်က WHO ကလည်းအဲ့ဒီဟိုအစားတောက်ကိစ္စထောက်ပံ့ဖို့သူတို့တော့ဖို့ကြိုးစားရတာပဲတတ်မတော်ကလည်းခုမပြုတ်ဘူးလို့ကျွန်တော်ကြားရတယ်အဲ့ဒါလိုပါပဲခုကျွန်တော်ချင်းပြည်နယ်ကဟိုCDF ပေါ့နော် CDF ကတော်တော်လေးလှုပ်ရှားတယ်ဆိုတော့ဒီမင်းသားအပြင်အခုတောင်ပိုင်းကမ်ပလေတို့ပလေဝါတို့အခုကတော့ကျွန်တော်မြောက်ပိုင်းအဓိကထန်တလန်မြို့နယ်ဟာခါမြို့နယ်မှာလည်းတော်တော်လေးလွန်ခဲ့တဲ့ပတ်မှာဆိုရင်ထန်တလန်မြို့နယ်မှာ73ရွာလုံးလုံးပဲသူတို့အခုထွက်ပြေးတယ်73ရွာထန်တလန်မြို့နယ်73ရွာမှာဆိုတော့အဲ့ဒါမှာသူတို့ဟိုအင်ဂျန်နယ်ဆောက်ကိုမီဇိုရမ်နယ်ဆောက်ကိုတွားတော့အခုမိုးရာသီမိုးရာသီဆိုတော့အော်ကလေးတော်တော်လေးဟိုကင်လုံးဖူကအစီမပြေဘူးဒါကြောင့်မို့သူများရွာမှာသွားနေတယ်ကြောက်ရတယ် ဒီတော့မီဇိုရမ်ဖက်ကိုလည်းသွားမယ်ဆိုရင်လည်းအခုတော်တော်လေးအခက်အခဲရှိပြန်ရောဆိုတော့ဒါပေမဲ့အဲ့ဒီတမတော်ကနေဆက်ပြီးတော့တိုက်နေတယ်တော်တော်လေးအခက်အခဲရှိပါတယ်
တစ်ခါမှလည်းဒီ covid ပိုးတွေပြန်ပြီးတော့တွေ့လာတယ်ပေါ့နော်ဆိုတော့ဒီ covid 19ဒီကူးစက်နေတဲ့အနေထားအနေအထားလည်းရှိနေတော့အခုအထူးသဖြင့်ဒီချင်းပြည်နယ်ကသူကအိန္ဒိယနဲ့လည်းနေဆက်ဖြစ်နေတယ်ဆိုတော့အိန္ဒိယမှာလည်းဒီ covid အထူးသဖြင့်အိန္ဒိယကစတွေ့တဲ့ဒီ delta ဆိုတဲ့ဒီဟိုဟာပေါ့ virus ပိုးကလည်းတော်တော်လေးအန္တရာယ်ကြီးတဲ့ခါကျတော့အဲ့တော့အခုချင်းပြည်နယ်ကအခုဒီစစ်ဘေးဒုက္ခတွေရဲ့အနေထားမှာဒီ covid 19အခုကူးစက်တဲ့အခြေအနေရောအန္တရာယ်ရောဘယ်လောက်ထိဆိုးရည်ရလ
ဲ။အခုကခုနအမပြောသလိုပဲ covid 19ကိစ္စကကျွန်တော်တို့ချင်းပြည်နယ်မှာလည်းခုချင်းနဲ့ဆိုးလာတယ်။အခုဖလမ်းမှာရောအဲ့ဒီပြင်ကျွန်တော်တို့မီဇိုရမ်ကိုလည်းဖြတ်လာတဲ့ခါကျရင်လည်းအခုအိန္ဒိယကတော်တော်လေးချင်းနဲ့ဆိုးတယ်။ဒါကြောင့်မီဇိုရမ်ပြည်နယ်မှာလည်းအခြေအနေဆိုးတယ်။အခုမီဇိုရမ်မှာလည်းဆုံသွားတယ်လို့ရှိတယ်ကျွန်တော်တို့ဒုက္ခတွေချင်းတွေပေါ့နော်။ဒါကြောင့်မို့အခက်ခဲကတော်တော်လေးတော်တော်လေးများပါတယ
်။ Okay အဲ့တော့ဟိုကုလသမဂ္ဂတို့အခုလို့ပေါ့နော်နိုင်ငံတကာအကူအညီပေးအဖွဲ့တွေနေနေရောအထူးသဖြင့်ဒီဒုက္ခသည်တွေကိုသူတို့ကူညီတဲ့နေရာမှာပေါ့နော်။ဟိုဘလို့ပုံစံမျိုးတွေနဲ့ဟိုထိထိကျောက်ကျောက်ကူညီနိုင်တယ်လို့မြင်နေရှေ့
။သူပိုင်းရှိတယ်အဲ့ဒီပြည်တွင်း IDPs အတွက်ကြတော့အခုဥပမာကျွန်တော်တို့ဟိုဟုတ်တချမ်းနေရာတော်တော်လေးဆိုးပါလေကျွန်တော်ဥပမာအနေနဲ့ကျွန်တော်ချင်းအကြောင်းကိုပြောကြည့်မယ်။ဘာဖြစ်လို့ကျွန်တော်ချင်းအကြောင်းပို့ပြီးတော့တည်တော့နော်။ဥပမာဆိုရင် UNHCR ရုံးကချင်းပြည်နယ်မှာမရှိဘူးမှာ။ချင်းပြည်နယ်မှာ UNHCR ရုံးခွဲပြီးဖြစ်ပေါ့နော်။မရှိတော့တို့မှာအလုံးလုံးတစ်ခါကျန်ခဲ့တယ်။ဥပမာအခု information ကဘယ်နှစ်ယောက်ထွက်ပြီးတာလဲဘယ်နှစ်လဲ။ဥပမာဟိုတနေ့ဒီUNHCR ကကျွန်တော်ဒီနေ့မှာ update လုပ်တော့ကျွန်တော်လည်းကောင်းတော့ကျွန်တော်လည်းပါတယ်။ဘာတော့ကျွန်တော်ထောက်ပြလိုက်တယ်သူတို့ကလေဟိုကနဲ့4000နဲ့6000ကြီးပါလို့ကျွန်တော်ထောက်ပြလည်းမဟုတ်ဘူး။အခုကဒီ refugee ကဟိုကပေါ့1000-1500ကျော်ရှိပြီလို့ကျွန်တော်ထောက်ပြလိုက်တယ်။ပြီးတော့ဟိုတနေ့ကလည်း humanitarian UN humanitarian ရုံးကနေထောက်လိုက်တော့ကျွန်တော်စင်ကားရင်းနေမှာသူတို့ကဟို6000ဟောပေါ့720လောက်ပဲ ID ဖြစ်တယ်တို့တို့ပဲ information လို့ထွက်တယ်ကျွန်တော်ထောက်ပြလိုက်တယ်မကဘူးကျွန်တော်တို့4000ကျော်ရှိတယ်လို့ဆိုတော့အဲ့ဒါတို့တို့ကကျွန်တော်အပြည့်တင်တာမဟုတ်ဘူးတို့တို့ကရုံးရှိဘူးခုချင်းပြနေမှာ UNHCR ရုံးခွဲမရှိတော့တို့ရဲ့ data ကောက်တစ်ခါကျန်တို့မှာအခက်အခဲရှိတယ်တစ်ချက် refugee ကိစ္စ refugee ကျွန်တော်တို့ခု time pass ဖြစ်ရင် UNHCR ရုံးကဘင်ကောက်မှာလည်းရှိတယ် regional ရုံးကလည်းဘင်ကောက်မှာရှိတယ်ပြီးတော့ထိုင်းနဲ့ဆက်မှာလေတို့ဟိုမှာဟိုဒီယုံခွဲယူနေရှာယုံခွဲတွေရှိတော့အလုံးလုံးတစ်ခါကျပို့ပြီးတော့အဆင်ပြေတယ်ပြီးတော့ဒါပေမဲ့ကျွန်တော်တို့အိန္ဒိယဖက်တော့ပါခက်ခဲရှိနေတယ်ဆိုတော့ခု UNHCR ယုံကနယူးဒီလီမှာရှိတယ်ဒါပေမဲ့မီဇိုရမ်မှာယုံခွဲမရှိဘူးအဲ့ဒီယုံခွဲအပြင်ပေါ့နော်အခု UNHCR ယုံဒီဘင်ကောက်ဖြစ်ဖြစ်ဖြစ်နယူးဒယ်ဟီဖြစ်ဖြစ်မီဇိုရမ်တောခွင်ကိုအိန္ဒိယအစိုးရနဲ့ခွင့်မပြုဘူးအတူတူလေးခက်ခဲရှိတယ်အခုကျွန်တော်တို့ပဲအဲ့ဒါအခု advocacy လုပ်နေတယ်ကျွန်တော်တို့ကတော့ UNHCR ရုံးဟောတွားဆီချင်တယ်မီဇိုရမ်ကိုဒါပေမဲ့အခုထိနယူးဒယ်ဟီကနေတောခွင့်မပြုဘူးဆိုတော့ပြီးတော့ဟိုနိုင်ငံတကာ humanitarian agencies တွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်ထိုင်လန်ဖက်မှာရှိတယ်ကိုဥပမာ international rescue committee ပေါ့ IRC ပေါ့သူတို့ယုံပါလေရှိတယ်သူတို့အိန္ဒိယမှာယုံမရှိဘူးသူတို့လည်းမီဇိုရမ်ကိုတွားခွင့်မပြုပြန်ဘူးနယူးဒယ်ဟီကနေဆိုတော့ကျွန်တော်တို့ချင်း refugee တွေကတော်တော်လေးဟိုအခက်အခဲရှိတယ်ဟိုအမတို့လည်းတိတိတားဖြစ်မှာအခုဆိုရင်ကျွန်တော်တို့လွတ်တော်အမတို့တော်တော်များများရောက်လာပြီရောက်နေပြီဟိုမှာသူတို့မှာအခက်အခဲရှိတယ
်အခုဒီချင်းပြည်နယ်ဝင်ကြီးချုပ်ကိုယ်တိုင်ဒီမီဇိုရမ်ဘက်ကိုရောက်သွားပြီပေါ့နော်ဆိုတော့အဲ့လိုမျိုးဒီရွေးကောက်ခံလွှတ်တော်အမတ်တွေကိုအခုစစ်ကောင်စီကဖိအားပေးနေတဲ့အခြေအနေပေါ့နော်နောက်ပြီးတော့ဒီလွှတ်တော်အမတ်တွေကိုရင်ဆိုင်နေရတာတွေကပေါ့နော်ဘယ်လောက်ထိအခြေအနေကြီးဆိုးနေလဲရှင
့်ကျွန်တော်တို့တည်ရတလောက်ကတော့အခုစစ်ကောင်စီ SAC ကနေလွှတ်တော်အမတ်တွေကိုလက်မထိုးခိုင်းတယ်မင်းတို့ CRPH ကိုအဆက်အသွယ်လုပ်မလား CDF ကိုအဆက်အသွယ်လုပ်မလားNUG ကိုအဆက်တော့လုံးမလားမလုံးဘူးလားဆိုပြီးတော့အခုတို့လက်ဖာထုတ်ခိုင်းတယ်ဆိုတော့အခုချင်းပြည်နယ်မှာ ဆိုတော့ကိုကလက်မမထိုးဘူးဆိုရင်တော့အဖန့်ခံဖို့ပဲရှိတယ်။ဒါကြောင့်မို့အာကျွန်တော်တို့တိရတလောက်ကတော့အခုချင်းပြည်နယ်ရဲ့လွှတ်တော်အမကန်20ကျော်အခုရောက်နေပြီ။အာကျွန်တော်ကြားရတဲ့တရင်ရဆိုရင်တော့ပြည်နယ်ကကြီးချုပ်စလိုက်ရန်တွေလည်းရောက်တယ်။ဒီချင်းပြည်နယ်နဲ့ထူခြားတာဟာကဒီရဲတွေတော်တော်များများရောက်တယ်။အာမိတ firefighters တွေတော်တော်များများရောက်တယ်။ပြီးတော့ဒီဆရာဝန်တွေတော်တော်လေးရောက်တယ်။ဘာဖြစ်လဲသူတို့ကစီးပြီးမှပါတယ်။ဟာခါဆရာဝန်တွေမြို့ပေါ်မြို့တော်ဟာခါဆရာဝန်တွေတော်တော်လေးရောက်လာတယ်။အာပြီးတော့ကျောင်းဆရာဆရာပြီလေဟိုတော်တော်လေးရောက်လာတယ်။ဘာဖြစ်လဲဆိုတော့ဒီ CDM လှုပ်ရှားမှုကဒီ percentage အနေနဲ့ဆိုရင်တွက်မယ်ဆိုရင်ကျွန်တော်တို့ချင်းပြည်နယ်ကတော်တော်လေး percentage ကပြရတယ်။အခုကျောင်းဖွင့်တော့လဲကျောင်းမတည့်ကြဘူး။ percentage အနေနဲ့တော်တော်လေးကျောင်းမတည့်တာများတယ်ဆိုတော့အခုကကျွန်တော်ချင်းပြည်နယ်ကဒီ CDM movement ပဲဖြစ်ဖြစ် CDF ဖြစ်ဖြစ်ဟိုဟိုတော်တော်လေးလှုပ်ရှားမှုကအင်အားကောင်းတော့အခုလိုကျွန်တော်တို့ဒီလွတ်တော်အမှတ်တွေထွက်ပြေးလာတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ဟိုမထူးဆန်းလောက်ဘူးပေါ့နော်ဘယ်လိုပဲမအောင်အောင်ဘူးပေါ့
မြန်မာနိုင်ငံမှာကဒီဒုက္ခတွေအကျက်တွေကအရန်ဟိုကြီးမားနေတာဒီရော့မသွားတဲ့ပြင်များများပြီးတော့အခြေအနေတွေဆိုးလာတဲ့ဒီရေရှည်အကျိုးဆက်ကဘာဖြစ်လာမလဲရှင
်ပူဆူလာတယ်အခုကျွန်တော်တို့ပြောနေတာကဒီ UNHCR ရဲ့ဟိုဟိုဂျွန်လတ်ဒီရဲ့နေ့ update ပေါ့နော်အဲ့ဒီပြည်နယ်တစ်ခုထဲမဟုတ်ဘူးကျွန်တော်တို့ပြည်နယ်ထဲတိုင်းဒေသကြီးတွေကလည်းရန်ကုန်လည်းပါတယ်ကျွန်တော်တို့ဆိုရင်စကိုင်းတိုင်းဆိုတော်တော်များများပါတယ်ခုနကကျွန်တော်ပြောသလိုပေါ့နော်ဆိုတော့အချိန်လေးကပူဆူလာတယ်ဘာဖြစ်လို့လဲဆိုတော့အခုလိုမျိုးဒုက္ခတွေတို့ကျွန်တော်တို့ပြည်တွင်းနေရဆွန့်ခွာတဲ့ IDP ကိစ္စကဘာကြောင့်လဲဒီကနိုင်ငံရေးပြဿနာပဲရစ်စစ်တပ်ပြဿနာပဲဒါကြောင့်မို့ဟိုနိုင်ငံရေးရမယ့်ဖြစ်ရှင်းနိုင်ဘူးဆိုရင်ပို့ပြီးတော့ဆိုးလာမယ်ဟိုဒီနိုင်ငံရေးကိစ္စကမဖြစ်ရှင်းဘူးဆိုရင်တော့ဒီကိစ္စပို့ပြီးတော့များလာမယ်နိုင်ငံတကာရဲ့ဖိအားတွေလည်းများလာမယ်လို့ကျွန်တော်တုံ့တချင်တယ
်ဒါကတော့ Maryland ပြည်နယ်ကချင်း Association ရဲ့အမှုဆောင်ဒါရိုက်တာဇိုတုံမုံပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ဒီမတို့ဒီမြန်မာပိုင်းကိုဖိတ်ကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထင်မှဖြင့်မိုင်းအင်ဂျင်နိုင်ဆက်သွယ်မီးမြန်တင်ဆက်ခဲ့တဲ့စနေညဇကဝိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါ VOA မြန်မာပိုင်းကတင်းငွေနေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြမှာဖြစ်ပါတယ်
သမဂ္ဂထရီနီလာခံကလည်းမြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန့်တားဖို့တောင်းဆိုထားပြီးဖေဗရီလာရဲ့စစ်တပ်အာဏာသိမ်းခဲ့တာကိုရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမြန်မာစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပယ်ချလိုက်ပါတယ်။ကုလသမဂ္ဂရဲ့လိုက်နာစရာမလိုတဲ့တောက်ကြနေကမဲခွဲအတီးပြုတ်လိုက်တဲ့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆဆဲမှုတွေနဲ့လွဲမှားစွာကောက်ချက်ချထားတာတွေအပေါ်မှာအခြေခံထားတာဖြစ်ကြောင်းစစ်ကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်ကန့်ကွက်စာရေးကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ကုလသမဂ္ဂထရီနီလာကဥက္ကဋ္ဌစီကိုပေးပို့ခဲ့ကြောင်းလည်းရေးသားထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကတောက်ကြနေကအထရီနီလာကမှပြောကြရမှာတော့ဆီယနာသိမ့်မှုအများဆုံးတက်ရေးအတွက်နိုင်ငံတကာအတိုင်းဝိုင်းကနေအပြင်းထန်ဆုံးနည်းလမ်းတွေနဲ့လှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တာပါ။ဂျူလာ၁၉ရက်စနေနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်နဲ့နိုင်ငံတော်မှာပန်းတပိတ်တွေဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးအပါအဝင်မြို့ရွာအတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ဘဲအိမ်တွေဈေးတွေမှာသွာလာနေကြသူတွေဟာပန်းတွေကိုကင်ဆောင်ပြီးတော့ရောခေါင်းတွေမှာပန်းတွေပန်ပြီးတော့ပါပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။